မြန်မာနိုင်ငံမှာတွားရောက်ရင်းနှီးမြှုပ်နှံနေတဲ့နိုင်ငံခြားကုမ္ပဏီတွေကိုတပိတ်မှောက်ဖို့အတွက် Boycott မြန်မာ Campaign လို့အမည်ပေးထားတဲ့လှုပ်ရှားမှုတစ်ခုကိုဗြိတိန်အခြေစိုက် Free Rohingya Coalition Rohingya လွတ်မြောက်ရေးညွန်မောင်းအဖွဲ့ကဦးဆောင်ပြီးလာမယ့်ဒီဇင်ဘာလ9ရက်နေ့မှာစတင်မယ်လို့ RFA ကပြောပါရခင်ဗျာ။အဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုနေစန်းလွင်ကမြန်မာအစိုးရနဲ့တပ်မတော်ဟာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရရှိနေတဲ့အတွက် Rohingya အရေးကိုဥပက္ခပြုထားတာဖြစ်တယ်လို့ပြောပါတယ်။
genocide ongoing လို့ပြောလို့ရတယ်အခြေအနေတွေကလုံးဝပြောင်းလဲသွားခြင်းမရှိဘူးပြီးတော့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ Rohingya ကဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တွေကိုလည်းမြန်မာအစိုးရနဲ့စစ်တပ်ဘက်ကလာရောက်ပေးဖို့မစင်စားပဲသူတို့ရဲ့ဘူပေါ့နော် NBC ထုတ်ပေးမယ် transit camp မှာနေရမယ်ဒါမျိုးတွေပဲဆက်ပြောနေတယ်ဒါမျိုးဖြစ်နေတာကလည်းမြန်မာနိုင်ငံမှာအခုအထိရင်းနှီးမြှုပ်နှံနေတဲ့နိုင်ငံတွေရှိတယ်ကုမ္ပဏီတွေရှိတယ်ဒီရင်းနှီးမြှုပ်နှံမှုတွေအခုအထိဝင်လာတဲ့အတွက်ကြောင့်အစိုးရနဲ့စစ်တပ်ကတင်းခံထားနေတယ်ပေါ့နော်ဒီ investment သူတို့လုပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေက genocide ကို finance လုပ်နေတဲ့သူတို့ဖြစ်နေတဲ့အတွက်ကြောင့်ရင်းနှီးမြှုပ်နှံမှုကအများကြီးလှုပ်ထားတဲ့ကုမ္ပဏီတွေကိုအဓိကပြင်မှတ်ထားပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေရှော့ချဖို့ရင်းနှီးမြှုပ်နှံမှုတွေပြန်ထုတ်လာဖို့ဆိုကျွန်တော်တို့ကဒါကို campaign လုပ်မယ
်ဒီလှုပ်ရှားမှုမှာဥရောပအမေရိကကနေဒါနဲ့အာရှတိုက်ကလူ့အခွင့်အရေးအဖွဲ့တွေလည်းပါဝင်မယ်လို့ဆိုပါတယ်Free Rohingya Coalition ကိုဦးဆောင်သူတဦးဖြစ်တဲ့ကိုဇာနီဟာ1995ခုနှစ်တဝိုက်က Free Burma Coalition မြန်မာပြည်လွတ်မြောက်ရေးညွန်ပေါင်းအဖွဲ့ကိုဦးဆောင်သူဖြစ်ပြီးသူတို့အဖွဲ့ရဲ့တပိတ်မှောက်မှုကြောင့် Pesicola ဖြော်ရင်နဲ့ Texaco ရင်းနှံကုမ္ပဏီတွေမြန်မာပြည်ကမြှုပ်နှံမှုတွေကိုရုတ်သိမ်းသွားခဲ့ပါတယ်။နယူးယောက်မြို့ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးဟောက်တို့ဆွမ်းကတော့အရင်နှစ်ပေါင်းများစွာအတွေ့အကြုံရမြန်မာနိုင်ငံကိုတပိတ်မှောက်ခြင်းဖြင့်လူမှုအကျိုးစီးပွားကိုတာထိခိုက်စေတယ်လို့ပြောပါတယ
်။ Boycott လုပ်တယ်ဟုတ်လား economic sanction လုပ်တယ်ဆိုတော့ကျွန်တော်တို့နှစ်ပေါင်း30ကျော်မကဘူးပေါ့နော်ကျွန်တော်တို့ဟိုခံခဲ့ရပြီပြီပေါ့အဲ့တော့ခံခဲ့ရပြီပြီဆိုတဲ့အခါကျတော့တိုင်းပြည်ရဲ့အခြေအနေနဲ့ကျွန်တော်တို့ဖြစ်နေတဲ့ဟာတွေကဟိုကျွန်တော်တို့အခုဒီမိုကရေစီလမ်းကြောင်းကိုလည်းပဲကျွန်တော်တို့သွားနေပြီပြည်သူဆွေးနွေးတာလည်းတက်နေပြီဒီဥစ္စာကိုဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်လူတစုတစ်ဖွဲ့ရဲ့အကျိုးစီးပွားအတွက်ကျွန်တော်လုပ်မယ်ဆိုလို့ရှိရင်တော့ဒူပေါင်းဟုတ်လားတန်ပေါင်းဟို50ကျော်ဟိုအများစုရဲ့ဟုတ်လားရှေ့ရင်းနဲ့နောင်ရင်းနဲ့ဟိုတိုင်းပြည်ရဲ့ဟိုအနာဂတ်ရေးကိုမကြည့်ပဲလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဆက်လက်ပြီးတော့ကိုလုတ်ဆက်ရှိတာကိုလုတ်သွားမှာပဲဒီဟာကြောင့်တော့ရင်မှန်းထားတဲ့ဒီမိုကရေစီလမ်းကြောင်းရင်မှန်းချက်နဲ့တိုင်းပြည်ဖုံရွတ်တွတ်တဲ့ရေတော့ကျွန်တော်တို့ကတော့ထိခိုက်တော့ခံမှာမဟုတ်ဘူးအဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့နိုင်ငံတွေဟုတ်လားဟိုဒီမိုကရေစီလိုလားတဲ့လူတွေအများစုတော်ပြည်သူများရဲ့ဟာလာစာဝင်နေနဲ့အတိုင်းပြည်ဖုံမျိုးတွတ်တဲ့ရုံလူလာတဲ့လူတွေကတော့ဒါသူတို့ကသူတို့အသိဉာဏ်နဲ့သူတို့စီကျင်ပြီးတော့ဟာလာဆုံးဖြတ်နိုင်ပြီလို့ကျွန်တော်အဲ့လိုယူဆပါတယ
်အခုလို့တပိတ်မှောက်ခြင်းအပြင်မြန်မာလူထုနဲ့မြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ထိခိုက်မဲ့အလားအလာကိုထည့်သွင်းတွတ်ချက်ချင်းမပြုဘူးလားလို့ကိုနေစန်းလွင်ကို RFA ကမေးခဲ့ရမှာ
နိုင်ငံကိုမုန်းတီးလို့လုပ်တာလည်းမဟုတ်ဘူးဟိုဒီအဓိကဒီဥစ္စာနဲ့ပတ်သက်ပြီးတော့ခံစားရမှာကတော့ပြည်သူလူထုတွေခံစားရမှာဒီပြည်သူလူထုတွေကိုကျွန်တော်ကမုန်းတီးလို့လောက်တာလည်းမဟုတ်အစိုးရနဲ့စစ်တပ်ကနေပြီးတော့သူတို့လှုပ်ထားတဲ့မူဝါဒတွေကြောင့်လူပေါင်းသတန်းကျော်တစ်ဖက်နိုင်ငံမှာဒုက္ခရောက်နေတယ်ပြန်လာလို့လည်းမရဘူးပြန်ခေါ်မယ်ဆိုပြီးပြောတယ်ဒါပေမဲ့တကယ်တမ်းမှမခေါ်ဘူးပြီးတော့တစ်ဖက်ကနေပြီးတော့ဒီနိုင်ငံတကာကနေပြီးတော့အမေရိကတို့ကနေဒါတို့ဒီ European Union တို့ကနေပြီးတော့ခြားထားတဲ့ဒီ sanction တွေကနေလေလုံလောက်လောက်မဖြစ်ဘူ
းဦးဟောက်ထိုးစွမ်းကမြန်မာအစိုးရဟာရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်တွေရောဘင်္ဂလားဒေ့ရှ်ရောက်နေတဲ့ထွက်ပြေးသွားသူတွေပြန်လည်နေရာချထားရေးအတွက်ပါကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ပြောပါတယ
်။သူကြီးက100လောက်ကိုသူတို့တွားခွင့်ပေးထားပြီးအချက်လက်စုဆောင်ဖို့အဲ့ဒီမှာဒီကျွန်တော်တို့ project တွေကအခုအကောင့်ထဲပေါ်လာဆလို့ရှိရင်ကျွန်တော်55ခုလောက်အကောင့်ထဲပေါ်နေပြီ။နောက်ထပ်ကြီးရောပေါင်းကဟို20ကျော်ပေါ်ထပ်ပြီးတော့ကျွန်တော်တို့တွှေ့ချက်ပြီးတော့စီရင်ကောက်ဖို့ပေါ့နော်သူတို့သွားဖို့ UNDP နဲ့ UNHCR သွားဖို့သူတို့အချက်လက်တွေစုဆောင်ဖို့စာပေဖို့ပေါ့နော်သူတို့ဘာကူညီပေးရမလဲပြန်လာလို့ရှိရင်နေရာထိုင်ခင်းအကူအညီပေးဖို့ဟုတ်လားဟိုစားရတော့ရရစ community တွင်းမှာအဆင်ပြေအောင်ဘယ်လိုဆက်ပြီးတော့လုပ်သွားမလဲဆိုတဲ့ဟာတွေသူတို့ကဒီ assessment တွေသူတို့ဟိုကောက်ခံဖို့အတွက်ဒါကျွန်တော်ထပ်ပြီးတော့တိုးပေးနေတယ်တိုးပေးနေတာလဲဒေသရဲ့လုံခြုံရေးအခြေအနေကကျွန်တော်တို့ကတစ်ဖြည်းဖြည်းနဲ့ချက်ပြီးလုပ်နေတာသိတဲ့အတိုင်းပဲလေဗျာဟိုမှာကျွန်တော်တို့က AA တို့ဘာလို့လဲဒီလောက်ဖြစ်နေတဲ့ကိစ္စဆိုတဲ့ခါကျတော့လုံခြုံရေးစစ်ချရတဲ့နေရာတွေကိုကျွန်တော်တစ်ဖြည်းဖြည်းနဲ့ချက်ပေးနေတယ်တိုးပေးနေတယ်အဲ့လိုဟာတွေရှိတယ်လေတက္ကသိုလ်ကျွန်တော်တို့ဟိုလည်းရှိသေးတယ်ဗျာကျွန်တော်တို့ဒီနေ့ပဲဟိုတင်းမာတော့တက်ပြီလားမသိဘူးကျွန်တော်တို့ IDP camp closure လေပြီးတော့မှရှိတဲ့ IDP camp တွေကိုပိတ်ဖို့အတွက်ကျွန်တော်တို့ဟိုမဟာဗျူဟာပေါ့နော် National Strategy for Camp Closure Eri haga, nengenya, joni na binya sini, UN lo baru nene bau miro jono strategy sesuai harasi. Eh, di ni launch tu kita itu mau nani.
Bwankomyama.org lo kore, internet website go, lama disemala kuya ni masa tempi dia wen ponle melu kuni sanlunga piawa de. Di lo shamu ma leshi apian, tcha apuazi konaku bubangbo tbo dunjia yatabi me, pomo miapya lanai nelu subare. Di terenya patabi arafika, tcha apuazi de tangani. Tiga atau tujuh je, mayat dewa ukamnya.